ကော်မရှင်ဥက္ကဋ္ဌဦးတင်ရေကနိုင်ငံခြားမှရောက်နေတဲ့ထူးသဖြင့်ထိုင်းစင်ကာပူနဲ့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးတဲ့အခါအဆင်မပြေတာတွေကိုဖြေရှင်းပေးဖို့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ပြောထားပြီးဖြစ်တယ်လို့ပြောပါတယ်
။ကျွန်တော်မနေ့ကပဲကျွန်တော်နိုင်ငံခြားရေးဌာနညှိပါတယ်။အဲ့အခက်ခဲတွေကျွန်တော်ဖြေရှင်းပေးမယ်ဖြေရှင်းပေးခြင်းနဲ့အချိန်မီရင်ကျွန်တော်တို့မဲလက်မှတ်တွေခဲပြန်ထပ်ပေးပါမယ်။အဲ့လူတွေခဲပြန်ပို့ပြီးတော့မဲပေးခိုင်းပါဆိုတို့တော့ပြောထားတာရှိပါတယ်။နော်ဒါကတော့တည်တည်ချာချာလေးတော့လို့အောင်ပါပါ။တိတ်ဖုံးဖို့လို့လည်းမရအောင်မဲကဖုံးဖို့လို့မရအောင်ဒါကြောင့်ကျွန်တော်တို့ကလိုက်လျှောခြင်းနဲ့လိုက်လျှောခြင်းပဲမယ်လေဒါတွေဖုံးပွသွားရင်ကျွန်တော်တို့မှကျွန်တော်ပြန်ပြီးတော့တာဝန်ရှိနေမယ်အတမ်းမလို့သားတွေကျတော့တမှုမေးရတယ်ခင်ကျူတင်မဲ့ဘယ်နှဆောင်ယူမလဲမေးရတယ်အာကျွန်တော်အဆောင်50ယူမယ်ပြီးရင်နာမည်စင်းပြီးဆိုအဲ့နာမည်စင်းကိုကျွန်တော်တို့မဲရုံမှာသွားတယ်သွားပြီး 1-2 ဆိုတယ်မှတ်တမ်းတင်ထားပြီးတော့ကျူတင်မဲ့ဆိုတော့သူမဲစင်းမှာကျွန်တော်တားထားတယ
်နော်နိုင်ငံသားမှရောက်နေတဲ့သူတွေဆန္ဒမဲ့ပေးဖို့ဆန္ဒမဲ့လက်မှတ်မှာကိုစားပြုတဲ့လွှတ်တော်နာမည်တွေမပါတဲ့အတွက်ကော်မရှင်မှာတာဝန်ရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါတယ
်။ဒါကော်မရှင်မှာဒါတို့ကင်တွယ်တဲ့လူတွေမှာတာဝန်ရှိမယ်လို့ထင်ပါတယ်။ဟုတ်ကဲ့။အားငယ်တော့တခုပြောတော့အားငယ်တော့အ ਨੇ ဆုံးဖြစ်ပါစေလို့ပဲဆုတောင်းနေရ။ဂျူကောက်ဝဲမှာဒီလိုအမားရင်းဆိုတာရှိတာကြီးပဲလေ။ဒါလို့အ ਨੇ ဆုံးဖြစ်ပါစေလို့ပဲဆုတောင်းနေရ
။ဝန်ထမ်းဆိုတာပါတီနိုင်ငံရေးကိစ္စမှာဖြစ်တဲ့အတွက်ဝန်ထမ်းတွေရဲ့အင်အားတွေမှာမဲဆွယ်စည်းရုံးတာတွေမလုပ်သင့်ဘူးလို့ပြောလို့ကြောင်းဦးတင်အေးကပြောပါတယ်။
အဲ့တော့ပါတီနိုင်ငံရေးကိစ္စမှာဆိုတဲ့ဝင်နန်းကိုသူ့အတော့မဲဆွဲရင်ဝင်နန်းကလက်ခုပ်တွေဝိုင်းတီးလိုက်ရင်ကိုသူ့မှာကိုတော့အပြစ်ကရှိနေရောအာမင်းပါတီနိုင်ငံမကင်းပါလားဆိုတော့အေးအေးယူလို့ရတယ်အဲဒီလိုကြလည်းမကောင်းဘူးပေါ့လေကျွန်တော်အတွေးပါအဲကျွန်တော်ဘက်ကတော့ဝင်နန်းဆိုတော့ပါတီနိုင်ငံကြီးကင်းရမယ်လို့ပြောတဲ့ကြောင့်ဝင်နန်းကြီးကတော့သူ့လက်ဆန္ဒတော့ရှိမှာပါသူကထွက်ပြီးလာနားထောင်ရင်တော့လည်းမတတ်နိုင်ဘူးပေါ့သူ့ဆန္ဒပဲအဲသူဆိုတဲ့ဝင်နန်းအင်ရတွေမှာသွားပြီးတော့ဆွဲလာတော့သွားပြီးသွေးခွဲသလိုစီယုံပြပြအောင်လုပ်သလိုတနည်းအားဖြင့်သူကြောက်ချသလိုအတော့ဝင်ထောက်ခံမိလိုက်တယ်နော်မင်းနိုင်ငံကြီးပြည်နိုင်ငံကြီးမကင်းဘူးဆိုဝန်ထမ်းဆိုကြည့်ရမယ်ပြောပါလေမကင်းဘူးဆိုတော့သူ့အရေးယူမယ်ဆိုရင်အယူခံရတဲ့အကြောင်းရှိတာပေါ့
တနိုင်ငံလုံးအပြစ်ခက်ရစဲရေးလက်မဲ့ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့ရှစ်ဖွဲ့နဲ့တွေ့ဆုံခဲ့ကြအောင်သူတို့ကတိုက်ပွဲဖြစ်တဲ့နေရာတွေမှာရွေးကောက်ပွဲကိုမဖျက်ဖို့နဲ့သူတို့ဘက်ကလည်းကူညီမဲ့အကြောင်းကော်မရှင်ကလည်းအဲ့လိုနေရာတွေမှာရွေးကောက်ပွဲကိုဖျက်မှာမဟုတ်ကြောင်းပြောပါလေ
ဒါကတော့သူတို့အလုံးရှစ်ဖွဲ့ပါလာတွေ့သွားတယ်နော်သူကရေကောက်ပွဲကြီးကိုအေးချမ်းချမ်းနဲ့အောင်မြင်ဖြစ်စေချင်တဲ့အတွက်ကြောင့်ဒါလာပြီးတော့တွေ့တာပါအဲအချို့ဒေသတွေမှာနည်းနည်းလေးထိတွေ့မှုတွေရှိနေတယ်အဲ့အတွက်ကြောင့်မဖြစ်ဖြစ်ပါနဲ့ရေကောက်ပွဲကြီးအောင်မြင်အောင်ဆောင်ရွက်ပြီးတော့ပါသူတို့ဘက်ကဘာလို့အကူအညီပေးရမလဲဆိုတော့မေးသွားတယ်ကျွန်တော်ဘက်ကလည်းမဖြစ်ပါဘူးအောင်မြင်အောင်လုပ်တော့ပါမယ်လို့လူပဲဖြစ်အဓိကတစ်ချက်ကတော့အဲ့ဟာပါပဲနော
်ဒီကနေ့ပါတီတွေနဲ့တွေ့ဆုံဆွေးနွေးပွဲကိုနိုင်ငံရေးပါတီ80နီးပါးကကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ခင်ဗျာ